ဒေါင်ဆန်းစုကြည်ပေါ်အစိုးရလျှက်ဝက်ချက်အဥပဒေချိုးဖောက်မှုနဲ့တရားစွဲထားတဲ့အမှုကိုနေပြည်တော်အထူးတရားရုံးကစွဲချက်တင်လိုက်ပါတယ်NLD အစိုးရရဲ့စီးပွားရေးအကြံပေးဩစတြေးလျနိုင်ငံသား Sean Turnell စီကတွေးရှိတဲ့အချက်အလက်တွေကြောင့် Sean Turnell နဲ့ဒေါန်ဆန်းစုကြည်အပြင် NLD အစိုးရလက်ထက်ကစီမံဘဏ္ဍာဝင်ကြီးတွေဖြစ်ကြတဲ့ဦးစိုးဝင်း ဦးကျော်ဝင်းနဲ့ဒုတိယဝန်ကြီးဦးဆက်အောင်တို့အပေါ်ပူးတွဲတရားစွဲထားတဲ့အမှုဖြစ်ပါတယ်။စွဲချက်တင်လိုက်တဲ့အပေါ်ဒေါန်ဆန်းစုကြည်တို့ဘက်ကအယူခံတင်မယ်လို့စုံစမ်းသိရှိရပြီးတရားလိုဖြစ်တဲ့ရဲမှုအောင်မျိုးတွင်နဲ့အမှုစဉ်2ဦးအပါအဝင်4ဦးကိုပြန်ခေါ်တက်တဲ့တွေအဖြစ်နဲ့ခေါ်ထားပါတယ်။နေပြည်တော်တရားရုံးမှပြုလုပ်တဲ့ဒီနေ့ကြားနာပွဲကိုတရားစွဲခံထားရသူတွေဘက်ကသူတို့မှအပြစ်မရှိဘူးလို့တရားရုံးကိုပြောကြားခဲ့ပါတယ်။ Sean Turnell ရဲ့ laptop computer ထဲမှာတွေ့ရှိတဲ့စာရွက်စာတမ်းတွေဟာနိုင်ငံအတွက်အကျိုးရှိအောင်ဆောင်ရွက်တဲ့ကိစ္စတွေဖြစ်လို့လျှို့ဝှက်ချက်ဥပဒေနဲ့ညှိစွန်းတဲ့စာရွက်စာတမ်းတွေမဟုတ်ဘူးလို့တရားရုံးမှာဒေါအောင်ဆန်းစုကြည်ကပြောခဲ့တယ်လို့သိရပါတယ်။နောက်သတင်းမှကြားသားတွေနေမှာဒီအမှုကိုဆက်လက်စစ်ဆေးမှာပါ။ Australia နိုင်ငံသားဖြစ်တဲ့ Sean Turnell အပေါ်မြန်မာအစိုးရကဒီအစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုအပြင်လူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့လည်းစစ်ကောင်စီကတရားစွဲထားပါတယ်။ဒီကနေ့ကြားနာပွဲမှာလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်တယ်ဆိုတဲ့အမှုအတွက်ကိုလည်းကြားနာခဲ့ပါတယ်။စီးပွားရေးပညာရှင်တန်နော်ရဲ့အမှုတွေနဲ့ပတ်သက်လို့သူ့ရဲ့ရှေ့နေတွေကို VOA ကဆက်သွယ်မေးခဲ့ပေမဲ့အမှုစစ်ဆေးနေဆဲဖြစ်လို့ဖြေဆိုဖို့ညှဉ်းဆန်းပါတယ်။ Australia တန်ယုံဘက်ကလည်းတစုံတရာမှတ်ချက်ပေးပြောဆိုခြင်းမရှိပါဘူး။သူ့ရဲ့အမှုကြားနာပွဲတွေမှာ Australia တန်ယုံတာဝန်ရှိသူတွေကလည်းစစ်ကောင်စီကလာရောက်ကြားနာခွင့်မပေးပါဘူး။စစ်တပ်အာဏာသိမ်းပြီးနောက်မှာဖမ်းဆီးခံခဲ့ရတဲ့ Sean Turnell ကိုလွှတ်ပေးပြီးအတွက် Australia အစိုးရကလည်းတောင်းဆိုထားပါတယ်။ဒီကနေ့စွဲချက်တင်ခဲ့တဲ့ဒီမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့အပြစ်ရှိတယ်လို့ဆုံးဖြတ်ရင်တော့ထောင်ဒဏ်14နှစ်အထိကြားခံရနိုင်ပါရဲ့ရှင်။